မြန်မာနိုင်ငံမှာဆက်သုံးစီခက်ခဲဆိုးဝါးနေပြီးကျောင်းဖယ်ရီကတချို့ရန်နာထားတယ်လို့အငှားရင်ငယ်တချို့လည်းရန်နာထားတယ်လို့ကိုယ်တိုင်တွေ့ကြုံသူတွေကပြောပါတယ်စီးပွားရေးအချက်အချာကြားတဲ့ရန်ကုန်နဲ့မန္တလေးမှာဆက်သုံးစီကိုလွတ်တလောက်ဝယ်မရတာရှားပါပြက်လက်နေတာဟာရက်ပေါင်း20လေးပါရှိနေတာပါဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုခြေခံပြီးမဆုမွန်ပြောပြပေးပါဦးခင်ဗျာ
ရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေအပြင်တခြားနေရာတော်တော်များများမှာဆက်သုံးစီပြက်လက်တာနဲ့လူတလောက်ဝယ်မရတဲ့အခြေအနေတွေနဲ့ကြုံနေရတာကရက်20ဝန်းကျင်ရှိနေပါပြီ။ဒီလောက်ထိအခြေအနေဆိုးရတာမျိုးမကြုံခဲ့ရဘူးလို့ဒေသခံတွေက VOA ကိုပြောပါတယ်။တချို့တွေကတော့ဓာတ်ဆီရနိုင်မှုအတွက်ညအိတ်တန်းစီပြီးစောင့်စားရတဲ့အခြေအနေတွေကိုမြင်တွေ့ကြရပါတယ်။လူဦးရေထူထပ်ပြီးတော့ရေအသွားလာများပြတဲ့ရန်ကုန်မြို့မှာလည်းခုရပိုင်းထဲမှာစီဆိုင်တွေမှာတန်းစီနေတဲ့ရင်နှန်းကနေလွဲလို့လမ်းပေါ်မှာသွာလာနေတဲ့ရင်တွေနဲသွားတယ်လို့ဒေသခံတွေကပြောပါတယ်။ဆက်သုံးစီပြက်လက်လို့ကျောင်းသားတို့လည်းအကျိုးပို့ရထားရတယ်လို့ကျောင်းသားမိဘတူက VOA ကိုပြောပြပါတယ်
။ဒီမှာလည်းတမီးကိုနေ့တိုင်းကျောင်းသူကျောင်းပို့လုပ်နေတာပေါ့နော်။အခုတမီးတို့ကျောင်းမှာဆိုရင်အခုဆိုရင်တချို့ကျောင်းသားတွေကခဏနာထားတယ်ပေါ့နော်။ဘာဖြစ်လို့လဲဆိုတော့စီခက်ခဲရတော်တော်ဖြစ်တယ်ဆိုတော့လေ။ညာ8ပြီးဆောင်းလာတာရှိရဲ့ပြီးတော့မနှက်ပုတ်ပြီးတော့ဆင်မကြိုနိုင်တာတွေရှိရဲ့ပေါ့နော်အဲ့လိုမျိုးအခက်အခဲလေးတွေတော့ရှိရဲ့ဓမ္မဆိုလဲမင်းညာကကြောင်းဖို့ဒီမနှက်ကြောင်းဖို့အတွက်ကိုစီဆိုင်3ဆိုင်ပတ်ပြီးတန်းစီလိုက်တာတစ်ဆိုင်မှမရလိုက်ဘူးအိမ်မပြန်မဲနဲ့ကြောင်းမှာနှုတ်တုတ်ထိုင်ဆောင်နေရတယ်အပြန်စီမရှိမှဆိုလို့အခုချိန်ဒီဆိုကျွန်မရန်နေတဲ့ဘေးမှာဓာတ်ဆီကားတွေပေးနေတာရှိတယ်။ကျွန်မရောက်တဲ့အမနဲ့6နာရီတည်းကနေအခုချိန်ထိပေါ့နော်2နာရီကျော်တဲ့အချိန်ကားဆက်ကမပြတ်သေးဘူး။စီတော့ပေးနေတော့မယ်ဆိုတော့လေ။စီတန်းစီတဲ့နေရာတွေမှာတော့ကားတွေကအများကြီးပဲရှိနေတော
့။စီဆိုင်တွေမှာကိုယ်အလှည့်ရောက်ဖို့အတွက်တနေ့ကုန်အောင်စောင့်ဆိုင်းရတဲ့အပြင်အကန့်အသတ်နဲ့ပဲရောင်းချပေးနေတယ်လို့ပြောပါတယ
်။အခုကတချို့ဆိုင်တွေကတော့9000ထက်ပြီးတယ်။ဒါပေမဲ့အပြည့်ထည့်ပေးတဲ့ဆိုင်ကတော့နည်းနည်းတော့နေသေးတယ်ပေါ့နော်တချို့ဆိုင်တွေတော့ထည့်ပေးတယ်လို့ပြောပါရခြင်းအခုဒီနားကကျမတွေ့နေတဲ့ဆိုင်ကတော့3000ပို့ထည့်ပေးတယ်လို့ပြောရခြင်းတောင်းမှဆိုရင်ကျိုးတဲ့ချိန်ဆိုညာတော့ပြင်ကားကျက်ပြီးတော့အလူရဲ့ကျိုးရတဲ့ဟာမျိုးရှိရဲ့လေအခုဆိုចောင်းကားတွေတောင်းနည်းနည်းရှင်းနေတာပေါ့နော်ចောင်းကားတွေတော်တော်တချို့တွေကလည်းမနှက်ပဲလိုက်ပို့ရညနေလာမကြိုနိုင်ဘူးအဲ့လိုမျိုးရှိတယ်တချို့ကျတော့တရက်နှစ်ရက်နားမယ်ဆိုပြီးပြောတာတွေရှိတာပေါ့နော်ဒီမှာဆိုတနင်္ဂနွေနေ့ကအစီအပြည့်ထည့်ထားလို့ဒီနေ့ထိကိုအကျိုးပို့လုပ်နိုင်တာပေါ့နော်ဒါတော့ကျွန်မအခုတုံးဝဲကြံတော့အချိန်တွေကတိတ်မကောင်းတော့
ဆက်သုံးစီလို့တလောက်မရနိုင်တဲ့အခက်အခဲကဇူလိုင်လကုန်ပိုင်းကလောက်ဒီစပြီးတော့ဒီကနေ့ထိကြုံတွေ့နေရတာပါဒီလိုအခြေအနေတွေကြောင့်ခီးစဲပို့ဆောင်ပေးနေတဲ့အငှားရင်ငယ်လုပ်ငန်းတချို့လည်းယာယီရနာထားရပါတယ်။စီဆိုင်တွေမှာရောင်းပေးသလောက်ခီးစဲပို့နေရင်လည်းလမ်းတစ်လျှောက်မှာဖြည့်သွားရတယ်လို့ရန်ကုန်ကော့တောင်ခီးစဲပို့ဆောင်ရေးလုပ်ငန်းရှင်တဦးကလည်း VOA ကိုပြောပြပါတယ်
။တချို့ကားတွေကတော့လုံးလုံးရခဏနာလာတယ်တချို့ကားတွေလည်းစားဖို့လိုတာကိုဒါကြောင့်ထွက်တဲ့ကားလည်းထွက်တယ်နားတဲ့ကားလည်းနားတယ်ရသလားဟိုဆိုင်ရရောင်းပေးသလောက်ဆက်တယ်သူတို့စီသွားတန်းစီနေတာပေါ့စီရသလောက်တန်းစီရတန်းစီပြီးတာနဲ့တလန်းလုံးနဲ့ရသလောက်ကသူတို့မှရတဲ့ဟာနဲသွားတာပေါ့နော်စီစင်းများတယ်ဆိုတော့ဆက်တော့ထွက်တယ်ကားတော့ဆက်တော့ထွက်တယ
်စီကောင်စီရဲ့စွမ်းရည်ဝင်ကြီးဌာနကတော့ဆက်သုံးစီပြက်လက်မယ်ဆိုတဲ့ကောလာဟာလာသတင်းတွေကိုမယုံကြည်ကြဖို့နဲ့ဩဂုတ်လဒုတိယဘက်ကုန်တဲ့အထိဆက်သုံးစီသုံးစွဲနိုင်မှုကိုတိလဝစိတ်ကမ်းမှာကြိုတင်တုံလောင်ထားကြောင်းပြောဆိုထားပါတယ်ကိုယ်တိုင်ကြုံတွေ့သူတွေကတော့ဩဂုတ်လ16ရက်နေ့ဒီကနေ့အထိ73စီဝယ်ယူနိုင်မှုတန်းစီစောင့်ဆိုင်းရတာအပြင်လိုသလောက်ဝယ်မရဘဲနဲ့အကန့်အသတ်နဲ့ပဲရောင်းချပေးနေတယ်လို့ VOA ကိုပြောဆိုကြပါတယ်ရှင်။